ပြည်သူ့လွှတ်တော်မှာအတီးပြုတ်ပြီးဖြစ်တဲ့ပြန်ကြားရေးဝန်ကြီးဌာနကရေးဆွဲထားတဲ့ပုံနှိပ်ချင်းနဲ့ထုတ်ဝေခြင်းဆိုင်ရာဥပဒေမူကြောင်းကိုဒီကနေ့အမျိုးသားလွှတ်တော်မှာပါအတီးပြုတ်လိုက်ပြီးဖြစ်ပါတယ်။ပြည်တော်စုလွှတ်တော်မှာအတီးပြုတ်ပြီးသမ္မတလက်မှတ်ရေးထိုးပြီးပြီးဆိုရင်တော့အဲ့ဒီဥပဒေပြဋ္ဌာန်းမှုအသင့်ဖြစ်နေပြီလို့ပြန်ကြားရေးဒုတိယဝန်ကြီးကပြောဆိုပါ
ိမူချမ်းကိုပြည်သူ့လွှတ်တော်မှရောအမျိုးသားလွှတ်တော်မှပါအတည်ပြုနိုင်ခဲ့ပြီးဖြစ်ပါတယ်။ပြန်ကြားရေးဝန်ကြီးဌာနကတင်သွင်းအဆိုပြုထားတဲ့ဒီပုံနှိပ်ချင်းနဲ့ထုတ်ဝေခြင်းဆိုင်ရာဥပဒေမူချမ်းကိုပြည်သူ့လွှတ်တော်မှပြီးခဲ့တဲ့ဇူလိုင်လ၄ရက်နေ့ကလွှတ်တော်တွင်ကန့်ကွက်သူမရှိတခဲနဲ့အတည်ပြုခဲ့ကြပြီလည်းဖြစ်ပါတယ်။မြန်မာနိုင်ငံတွင်သတင်းပုံနှိပ်သူများနဲ့ထုတ်ဝေသူတွေအတွက်ဥပဒေကိုအတည်ပြုပြဌာန်းနိုင်မှုပြန်ကြားရေးဝန်ကြီးဌာနကနေရေးဆွဲတင်သွင်းထားတဲ့ပုံနှိပ်ချင်းနဲ့ထုတ်ဝေခြင်းဆိုင်ရာဥပဒေမူကြမ်းကိုအမျိုးသားလွှတ်တော်မှာပါဒီကနေ့အတည်ပြုလိုက်တာဖြစ်ပါတယ်။အမျိုးသားလွှတ်တော်မှာလွှတ်တော်အမတ်တွေကတင်ပြတဲ့ပြင်ဆင်ဖြည့်ဆွက်ချက်တွေနဲ့အတူပြန်လည်ပြင်ဆင်ဆွေးနွေးကြခဲ့ပြီးတဲ့နောက်မှာတော့အမျိုးသားလွှတ်တော်မှာဤဥပဒေလှုပ်ထုံးလုပ်နည်းတွေနဲ့အညီအတည်ပြုနိုင်ခဲ့ကြတာဖြစ်တယ်လို့ပြန်ကြားရေးဝန်ကြီးဌာနဒုတိယဝန်ကြီးဦးရထွတ်က VOA မြန်မာပိုင်းကိုပြောပါတယ်။
ဟုတ်ပါတယ်များသူတို့ပထမပြီးခဲ့တဲ့ပတ်ကသူတို့ကဆွေးနွေးတယ်ဆွေးနွေးတဲ့အခါမှာမျိုးသားလွတ်တော်ရဲ့ဥပဒေကြမ်းကော်မတီကပြင်ဆင်ဖို့အကြံပြုတဲ့အချက်တွေကိုမျိုးသားလွတ်တော်ကိုယ်စားလှယ်တချို့ကလက်မခံနိုင်ဘူးပေါ့နော်လက်မခံတဲ့သူပြီးခဲ့တဲ့ဆွေးနွေးတွေကပြန်ပြီးတော့ဆွေးနွေးတယ်ဆွေးနွေးပြီးတော့မှပြန်ပြင်ပြီးတော့မှကျွန်တော်တို့အတည်ပြုလိုက်တာဟိုကျွန်တော်ကစတင်တော့နာပြည်သူ့လွတ်တော်ကိုအဲ့တော့ပြည်သူ့လွတ်တော်လက်ထဲဥပဒေကြမ်းကော်မတီရောက်သွားခြင်းအစပြီးတော့အဲ့ဒါဒီကျွန်တော်တို့ပြည်သူ့လွတ်တော်ရဲ့လုပ်ပိုင်ခွင့်တမှဖြစ်သွားတာပေါ့အဲ့တော့ကျွန်တော်တို့ရဲ့ဥပဒေကြမ်းတော့ပြည်သူ့လွတ်တော်ကသူကအတည်ပြုပြီးတဲ့ခါမှာသူအတည်ပြုရမှုကြောင့်ကျွန်တော်တို့မျိုးသားလွတ်တော်ကိုပို့တာပေါ့အဲ့တော့မျိုးသားလွတ်တော်ကသူကသဘောတူရင်တူတယ်မတူရင်သူပြင်ချင်တဲ့ချက်တွေကိုပြင်လိုက်ပြီပြီးပြီးလို့ရှိရင်တို့ပြည်သူ့လွတ်တော်ပြန်ပို့မယ်ပြန်ပို့လို့ရှိရင်ပြည်သူ့လွတ်တော်မှပြန်ပြီးတော့ပြည်သူ့လွတ်တော်ဥပဒေကြမ်းကော်မတီကပြန်သုံးသပ်ပြီးတော့တို့လက်ခံနိုင်ရင်လက်ခံပါလက်မခံနိုင်ရင်တော့ပူပေါင်းကော်မတီမှာကျွန်တော်ပြန်ဆွေးနွေးပြီးတော့မှပြည်သူ့လွတ်တော်ရဲ့အဆုံးဖြတ်ကိုခံယူရမှာ
အများပြည်သူဖတ်ရှုတဲ့ပုံနှိပ်ဥပဒေတွေမှာသတင်းပုံနှိပ်ထုတ်ဝေသူတွေလေးစားလိုက်နာဖို့ဤဥပဒေပြဋ္ဌာန်းချက်တွေပါရှိတဲ့ပြန်ကြားရေးဝန်ကြီးဌာနကရေးဆွဲထားတဲ့ပုံနှိပ်ချင်းနဲ့ထုတ်ဝေခြင်းဆိုင်ရာဥပဒေမူကြမ်းပါအချက်အလက်တွေနဲ့ပတ်သက်ပြီးလဲပြန်ကြားရေးဒုတိယဝန်ကြီးဦးရထွတ်ကအခုလိုရှင်းပြပါဗျ။
အခုကျွန်တော်တို့ကဘာလို့ပဲကျွန်တော်ကပြောရဲဆိုတော့ပုံနှိပ်သူနဲ့ထုတ်ဝေသူတွေအနေနဲ့အချက်၄ချက်ပေါ့တစ်ကတော့ဘာသာရေးလူမျိုးရေးခွဲခြားတဲ့ကိစ္စမျိုးတွေကိုကျွန်တော်တို့ပုံနှိပ်ဖော်ပြတာမလုပ်ဖို့နှစ်ကတော့ကျွန်တော်တို့သူပူချမ်းဖတ်မှုတွေဖြစ်အောင်လုံဆောတဲ့ဟာတွေမလုပ်ဖို့သုံးကညဉ့်ဉန်းစာပေတွေကိုပုံနှိပ်ခြင်းမလုပ်ဖို့လေးကကျွန်တော်တို့မူရစေဝါတို့လောင်းကစားတို့မျိုးရာဇဝတ်မှုတွေကိုအားပေးတဲ့ရေးသားမှုမျိုးတွေကိုမလုပ်ဖို့ဒါပဲကျွန်တော်တို့ပြောတာဗျပုံနှိပ်တဲ့သုံးမျိုးတူထုတ်ဝေသူတယောက်ကခုနအချက်၄ချက်နဲ့ညှိစွမ်းတာကိုသူထုတ်ဝေလိုက်တဲ့ဆိုတော့အဲ့ဒါကိုဆိုရင်တော့အစိုးရအဖွဲ့အစည်းတစ်ခုဒါမှမဟုတ်လေပြည်သူတယောက်ကဒီထုတ်ဝေစာဒီအဲ့ဒီအချက်၄ချက်ထဲကတစ်ချက်ချက်နဲ့ညှိစွမ်းပါလေဆိုတော့ तू တိုင်ကြားခွင့်ရှိတာပေါ့တိုင်ကြားတဲ့ခါကျတော့အခုကျွန်တော်တို့ဆွဲထားတဲ့ပုံစံကတော့တရားရုံးကိုကျွန်တော်တို့အဲ့ဒါကိုတွဲပေးလိုက်မယ်တရားရုံးကိုရှောက်ထားပေါ့တရားရုံးမှာရှောက်ထားတဲ့ကာလအတွင်းမှာအဲဝန်ကြီးဌာနနေပြီးမှဒါကိုခဏယာယီဆိုင်းငံ့ထားမယ်ဆိုင်းငံ့လို့တရားရုံးကဟုတ်တယ်ညှိစွမ်းတယ်ဆိုတော့ तू အမြဲတမ်းကျွန်တော်တို့ကတရားကိုဆက်ပြီးတော့ထုတ်ဝေဖြန့်ချိခွင့်ကျွန်တော်ပိတ်မှာအဲတရားရုံးကမဟုတ်ဘူးမညှိစွမ်းလို့ဆုံးဖြတ်ရင်တော့ तू ဆက်ပြီးတော့ပြန်လဲထုတ်ဝေခွင့်ရမယ်
ပြန်ကြားရေးဝန်ကြီးဌာနအနေနဲ့မြမသတင်းမီဒီယာဝန်ကျင်ကိုလူမှုတာဝန်သိမီဒီယာအဖြစ်ဖော်ဆောင်နိုင်အောင်အခုလိုမျိုးပုံနှိပ်ချင်းနဲ့ထုတ်ဝေခြင်းဆိုင်ရာဥပဒေကိုအတိအပြုပြဋ္ဌာန်းနိုင်ဖို့စ조사ဒါတာဖြစ်တယ်လို့ပြန်ကြားရေးဝန်ကြီးဌာနဒုတိယဝန်ကြီးဦးရထွတ်ကဆိုပါတယ်
လူမျိုးရေးဘာသာရေးခွဲခြားမှုလို့ဟာမျိုးတွေလက်လို့စပယ်ရိုက်လို့မရတော့ဘူးပေါ့ရိုက်လို့မရလို့ရှင်တော့ကျွန်တော်တို့လူမှုတာဝန်သိမှုလူဖွဲ့စည်းပုံမှာတာဝန်သိမှုတို့တိကျကြလေးလိုက်နာချင်းတုံးလာတဲ့အကျိုးကျေးဇူးတော့ကျွန်တော်ရမှာပေါ့ကျန်တဲ့ဟိုအစိုးရကိုဝေမကွေးဖန်ဘူးလို့ပြောလို့ဆိုတဲ့ချက်တွေကဒီပုံလေးဥဒေမှာလုံးဝမပါဘူ
းအရေးကြီးတဲ့သရုပ်ရမှန်နိုင်ဖြစ်တဲ့မီဒီယာမှန်နိုင်ခိုင်မာမှုရှိအောင်ဒီမိုကရေစီစံနှုန်းတွေနဲ့အညီဥရေပြုမှုတွေကိုလှုပ်ဆောင်တင်ပြီးတော့မီဒီယာသမားတွေရဲ့သဘောထားဆန္ဒကိုလည်းလေးစားဖို့လိုပါတယ်လို့အမျိုးသားလွှတ်တော်ကိုယ်စားလှယ်ဥဖုံးမြင့်အောင်ကဆိုပါတယ်ဥပဒေပါအချက်တွေတွေကပြင်ဆင်ဖြည့်ဆွက်လို့တဲ့အချက်တွေကိုဆွေးနွေးခဲ့ကြတယ်လို့ဥဖုံးမြင့်အောင်ကပြောပါတယ်
။ကျွန်တော်ကဒီလက်ရှိရတဲ့စတော်တူကြီးတွေကိုလေ့ကျင့်ရတာ။ဒါနဲ့ဒီကတော့အခုရောက်ပေါ်နေတဲ့ဒီသဘောဆောင်တဲ့အူပါတယ်။ကျွန်တော်ကတော့ကျွန်တော်ကအခုဒီရောက်ပေါ်နေတဲ့
ပြန်ကြားရေးရဲ့ဒီဥပဒေမူကြမ်းဟာမီဒီယာလွတ်လပ်ခွင့်မရှိဘဲနဲ့သတင်းသမားတွေပေါ်မှာကန့်သက်ဖိနှိပ်မှုချုပ်ကယ်မှုတွေရှိနေတဲ့ဆိုပြီးသတင်းမီဒီယာသမားတွေဘက်ကပြင်းပြင်းထန်ထန်ကန့်ကွက်ခဲ့ကြတာလည်းဖြစ်ပါတယ်။ဒါကြောင့်အခုဆိုရင်တော့သတင်းမီဒီယာသမားတွေကဥဆောင်ပြီးတော့မြန်မာနိုင်ငံစာနယ်ဇင်း မြန်မာနိုင်ငံသတင်းစာနယ်ဇင်းကောင်စီကရေးဆွဲထားတဲ့သတင်းမီဒီယာဥပဒေမူကြမ်းကိုအမျိုးသားလွှတ်တော်မှအမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးဖုံးမြင့်အောင်ကတင်သွင်းထားပြီးတော့ဆွေးနွေးတင်ပြနိုင်မှုစောင့်ဆိုင်းနေချိန်မှာပဲအခုလိုအမျိုးသားလွှတ်တော်မှပြန်ကြားရေးဝန်ကြီးဌာနကရေးဆွဲထားတဲ့ပုံနှိပ်ချင်းနဲ့ထုတ်ဝေခြင်းလုပ်ငန်းဥပဒေမူကြမ်းကိုအတည်ပြုလိုက်တာဖြစ်ပါတယ်ရှင်။